ပြီးခဲ့တဲ့သတင်းပတ်ကစီးရီးယားအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားအကြားသဘောထားတင်းမာမှုတွေပြင်းထန်ခဲ့ပြီးနောက်နှစ်ဖက်စလုံးကလေးတန်းလျှော့လို့တဲ့သဘောကိုအခုတွေ့ရှိရပါတယ်။သမ္မတ်ထရမ့်ကစီးရီးယားနိုင်ငံမှာဓာတုလက်နက်နဲ့ရက်စက်စွာတိုက်ခိုက်မှုအပေါ်စီးရီးယားသမ္မတ်ဘာရှာအယ်အက်ဆက်ကိုအပြစ်တင်ခဲ့ပြီးအပြစ်ပေးတဲ့အနေနဲ့စီးရီးယားကိုဒုံးကျည်တွေပြစ်လွတ်ဖို့အသင့်ပြင်ထားတယ်လို့သတိပေးပြောကြားခဲ့ပါတယ်။အမေရိကန်ဘက်ကစီးရီးယားကိုဒုံးကျည်တွေပြစ်လွှတ်ရင်ကြားပြတ်ပစ်ချမယ်လို့လက်နံဆိုင်ရာရုရှားသမ္မတ်အပါအဝင်တန်တမန်များကဆိုခဲ့ပါတယ်။ကြာသပတေးနေ့မှာတော့နှစ်နိုင်ငံလုံးအပြောလျှော့ပြီးလက်တွေ့မှာစီးရီးယားအပေါ်အမေရိကန်ကတစုံတရာတိုက်ခိုက်လာရင်ရုရှားအနေနဲ့ဘယ်လိုတုံ့ပြန်တင်တယ်လဲလို့ပြန်လည်စဉ်းစားရတော့မယ့်အနေအထားဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲစီးရီးယားအရေးနဲ့ပတ်သက်လို့အမေရိကန်နဲ့စီးရီးပြည်ပခါပြီးပေါ်ပေါက်လာနိုင်ကြောင်းရုရှားကသတိပေးနေချိန်မှာဓာတုလက်နက်လို့ယူဆရတဲ့တိုက်ခိုက်မှုအပေါ်အမေရိကန်ကတုံ့ပြန်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးကောင်စီနဲ့တိုင်ပင်ခဲ့ပါတယ်။စီးရီးယားချင်းရင်းနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးအဖွဲ့ဝင်တွေနဲ့သမ္မတတွဲဆောင်ဆွေးနွေးခဲ့ပြီးနောက်ဆုံးဆုံးဖြတ်ချက်ကိုတော့မချရသေးတဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ထောက်လိုင်းရေးသတင်းတွေကိုဆက်လက်ဆန်းစစ်နေသေးဖြစ်ပြီးလက်တွဲဘက်တွေမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးပြောဆိုနေတယ်လို့ပြင်သစ်သမ္မတဗြိတိန်ဝန်ကြီးချုပ်တို့နဲ့စကားပြောဖို့စီစဉ်ထားတယ်လို့လည်းပြောခဲ့ပါတယ်။